ဘယ်လူးရှ်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမ္မတအလက်ဇန္ဒရာလူကာရှန်ကိုကိုဆက်ပြီးအာဏာရစေတဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလူလူဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေရမှာတနင်္လာနေ့ကတော့မြို့တော်မင်းစ်မှာတောင်းတဲ့ချီပြီးစုဝေးဆန္ဒပြခဲ့ကြပါလေဒါဟာအရင်သတင်းပတ်တွေကထက်ဆန္ဒပြသူအရေအတွက်တိတိတသာများလာတာဖြစ်ပါတယ်ဒီတနင်္လာနေ့ဆန္ဒပြပွဲကနေဆန္ဒပြသူ90ရက်မနေ့အဖမ်းခံခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဘယ်လာရုစ်နိုင်ငံမှာအောက်တိုဘာ9ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့လူကာရှန်ကိုကကြေညာခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောနေတာဖြစ်ပါတယ်ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ 9,000 ကျော်ရှိနေပြီဖြစ်တယ်လို့ဆန္ဒပြမှုတွင်တည်ဆုံးရသူက၄ဦးတည်းမင်းရှိခဲ့တာပါအရိကတိုက်ခံခေါင်းဆောင်ဆဗီယာလာနာတစ်ရှန်နော့စကယာကတော့ရွေးကောက်ပွဲပြီးကြတဲ့ကသူ့အသက်အန္တရာယ်အတွက်လို့ပြောပြီးလီသူရေးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းချောင်နေတာဖြစ်ပြီးဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲအသက်ကျင်းပနိုင်မှုအတွက်စူးစမ်းနေတယ်လို့ VOA မင်းမြန်းကမ်းမှပြောကြားခဲ့ပါတယ်